ရုရှားကျူးကျော်မှုကိုတောင်းလှန်တိုက်ခိုက်ရမှာဥဆောင်ဖို့အတွက်အစားထိုးခန့်လိုက်တဲ့ဗိုလ်ချုပ်ကြီးအလက်ဇန်ဒရာဆိုင်ယက်စကီကဒီစစ်ပွဲအောင်မြင်ဖို့အတွက်ယူကရိန်းတပ်တွေဘက်ကနီလန်းတစ်တွေရှာရမယ်လို့တောက်ကြနေမှာပြောပါတယ်။အင်အား၈သိန်းရှိတဲ့ယူကရိန်းတပ်ရဲ့တပ်မှုကြီးဖြစ်တဲ့စတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဆိုင်ယက်စကီကရုရှားကျူးကျော်စစ်ကိုအောင်နိုင်ဖို့ဒရုန်းလို၂၁၃၂၁စစ်ပစ္စည်းတွေကိုနောက်ဆုံးပေါ်နှီးပညာသုံးလက်နက်တွေတုံးမယ်လို့လူလူကိုပြောပါတယ်။ဒါပြင်တပ်သားတွေရှေ့နှမ်းမှာအလှည့်နဲ့တာဝန်ချမှုကိုပိုကောင်းအောင်ချက်ချင်းလုပ်ဖို့ရှိကြောင်းလည်းပြောပါတယ်။သူ့ရဲ့ပြောကြားမှုကသမ္မတဗလိုဒီမီယာဇီလန်စကီရဲ့ယူကရိန်းတပ်တွေပုံစံပြောင်းပြီးတော့ရုရှားကျူးကျော်မှုတုံ့ပြန်တိုက်ခိုက်တဲ့ဆန္ဒနဲ့ကိုက်နေပါတယ်။ယူကရိန်းဟာသူ့ရဲ့ရုရှားကျူးကျော်စစ်တွန်းလှန်မှုရဲ့ရှေ့မတိုးနိုင်မဲ့ဖြစ်တယ်လို့အဓိကအကူအညီပေးနေတဲ့အမေရိကန်စီကစီးအကူအညီထပ်ရဖို့လည်းမရေမရာဖြစ်နေပြီးတော့စိန်ခေါ်မှုတွေကျုံ့နေတဲ့အချိန်မှာသမ္မတဇီလန်စကီကအခုလိုဆိုင်ရက်စကီကိုဥဆောင်မှုခံရလိုက်တာဖြစ်ပါတယ်။အချိန်နဲ့မှာပဲ American Party ကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တွေပါတဲ့အဖွဲ့ဟာတောက်ကြနေမှာ Ukraine သမ္မတနဲ့တွေ့ဆုံပြီး Ukraine အတွက်စီးအကူအညီထပ်ပေးနိုင်အောင်ကြိုးပမ်းမှာဖြစ်ကြောင်းအာမခံခဲ့ကြပါတယ်။